အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာကိုဗစ်ကပ်ရောဂါဗီဇာပြောင်းအိုမီခရန်ပိုးသစ်ကူးစက်မှုမြင့်မားနေတာကိုတိုက်ဖျက်ရေးစ조사မှုအနေနဲ့ဝန်ထမ်းမလုံမလောက်ဖြစ်နေတဲ့စေယုံတွေကိုဗဟိုကျန်းမာရေးဝန်ထမ်းတွေဆေးလွတ်ပေးဖို့အင်ကာနေကစီစဉ်နေပါတယ်။ဒါအပြင်ကိုဗစ်ကပ်ရောဂါပိုးရှိမရှိကိုတိုင်စစ်နိုင်တဲ့ test kits ကရိယာလေးတွေတန်း900ပေးဖို့လည်းလှုံ့ဆော်နေပါတယ်။သမ္မတဘိုင်ဒန်ရဲ့ကိုဗစ်တိုက်ဖျက်ရေးနဲ့ပတ်သက်ပြီးပြောကြားခဲ့စဉ်မှာပဲပြီးခဲ့တဲ့တနင်္လာနေ့ကဆိုရင်အမေရိကန်ပြည်ထောင်စုမှာကိုဗစ်ကပ်ရောဂါကူးစက်မှုပေါင်း 34,300 အထိစံချိန်တင်ကူးစက်မှုရှိခဲ့ပြီးသေဆုံးသူပေါင်းက 1,300 ရှိခဲ့ပါတယ်။ကူးစက်တဲ့သူတွေထဲမှာ 95% ခန့်လုံးဟာ Omicron ပိုးသစ်နဲ့ဆက်စပ်နေတယ်လို့ဆိုပါတယ်။ဒါပေမဲ့ကာကွယ်ဆေးအပြည့်ထိုးထားသူတွေအားဖြင့်ကာကွယ်ဆေးထိုးထားသူတွေအနေနဲ့လာမယ့်ခရစ်စမတ်နဲ့နှစ်သိက္ခူကာလတွေမှာမိသားစုတွေဆွေမျိုးမိတ်ဆွေတွေနဲ့ပျော်ပျော်ပါပါဆင်နွှဲနိုင်ပါတယ်လို့လည်းသူကပြောဆိုပါတယ်။ကျွန်တော်တို့အနေနဲ့အိုမီခရန်ပိုးသစ်ကိုစိုးရိမ်နေရပြီမဲ့ကြောက်စရာမလိုဘူးလို့လည်းသူကပြောဆိုလိုက်ပါတယ်ခင်ဗျာ။